ထိုင်းနိုင်ငံမှာကျောင်းခီးစဉ်တစ်ခုအတွက်ကလေးငယ်တွေနဲ့ဆရာတွေအပါအဝင်ခရီးသည်44ဦးကိုတင်ဆောင်လာတဲ့ဘတ်စကားတစ်စီးဟာဒီကနေ့မီးလောင်ကျွမ်းခဲ့တဲ့အတွက်ကြောင့်မို့လို့လူ20ကျော်သေဆုံးနိုင်တယ်လို့တာဝန်ရှိသူတွေနဲ့ကယ်ဆေးသမားတွေကခန့်မှန်းထားကြပါတယ်။မီးလောင်မှုဖြစ်ခဲ့တဲ့ဘတ်စကားဟာအယုဒ္ဓယာနယ်နွန်ထဘူရီကိုသွားဖို့အတွက်အလေပိုင်းဥထိုင်ဌာနီကနေထွက်ခွာလာတာလို့လည်းပို့ဆောင်ရေးဝန်ကြီးကအခင်းဖြစ်တဲ့နေရာမှာသတင်းတောက်တွေကိုပြောပါတယ်။လူမှုကွန်ရက်ဗီဒီယိုတွေထဲမှာတော့ဘတ်စကားတစ်စီးလုံးမီးလောင်နေပြီးတော့မီးခိုးတွေဖုံးလွှမ်းနေတာကိုတွေ့ရပါတယ်။မီးလောင်ပြီးနိုင်တော်ကြာတိအလောင်းတွေကဘတ်စကားထဲမှာရှိနေစေဖြစ်ပါတယ်။ဘတ်စကားပေါ်မှာလိုက်ပါလာတဲ့ចောင်းသားအများစုကတော့မူလာရန်ကနေပြီးတော့အထက်တန်းចောင်းသားတွေထိပါဝင်တယ်လို့လည်းသတင်းတွေကဖော်ပြကြပါတယ်ရှင်။